ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအကြဆက်ဆံရေးအနည်း20ပြည်အထိမ်းမှထိပ်သီးစည်းဝေးတက်ဖို့သမရဦးထင်ကျော်ဟာဗုဒ္ဓနေ့မနေ့ကရန်ကုန်မြို့ကနေထွက်ခွာသွားပြီဖြစ်ပါတယ်။ဒါဟာသမရတာဝန်ယူပြီးကလေးကဦးထင်ကျော်ရဲ့ဒုတိယမြောက်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။သမရဦးထင်ကျော်နဲ့အတူစီမံကိန်းဘဏ်နဲ့ဘဏ္ဍာရေးဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ပြန်ကြားရေးဌာနကတရင်ထုတ်ပြန်ပါတယ်ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးတောင်ဆန်းစုကြည်တော့လိုက်ပါသွားခြင်းမရှိပါဘူးသမရဦးထင်ကျော်ကိုရန်ကုန်လေစိတ်မှာလိုက်ပါပို့ဆောင်သူတွေလည်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူပုံမှုချုပ်မျိုးစော်သိန်းအနေဒီနာယကသူရဦးတင်ဦးတို့နဲ့အတူအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခါပိတ်ဆို့တဲ့အထက်ထိတ်တန့်ကနေရှိနေတဲ့စတီဗင်လော့ခေါ်ဦးထွန့်မြင့်နိုင်လည်းထူးခြားစွာပါဝင်နေတာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေထဲမှာမြင်တွေ့ကြရပါတယ်သမရဦးထင်ကျော်ရဲ့အခုရုရှားခီးစဉ်မတိုင်ခင်လေးမှာပဲမြန်မာရုရှားစစ်သက်ဆိုင်ရာပုံမှန်ဆောင်ရည်သဘောတူညီချက်တရက်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပေးထားပါတယ်ဒီသဘောတူညီချက်ကိုအခုခီးစဉ်အတွင်းလက်မှတ်ရေးထိုးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ဒီထိပ်သီးစည်းရုံးပွဲအတွင်းတောင်တုပ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေကြောင်းဒေသမှာရေကြောင်းသွားလာခွင့်ဆိုင်ရာသဘောတူညီချက်ကိုရုရှားကအပြည့်အစုံရေးဆွဲလိမ့်မယ်လို့မျိုးလင့်ရကြောင်း VOA ခမာဌာနကကြိုတင်ရရှိခဲ့တဲ့မူကြမ်းထဲမှာဖော်ပြထားပါတယ်